အစိုးရတာဝန်ရှိသူတွေအနေနဲ့နိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးနဲ့ပတ်သက်ပြီးနိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးလှုပ်ရှားသူတွေနဲ့ပူးပေါင်းလှုပ်ရှားဆောင်ရွက်မှုလုံးဝကိုမရှိသလောက်ဖြစ်လာနေတယ်လို့နိုင်ငံရေးအကျဉ်းသားကူညီဆောင်ရှောက်ရေးအသင်းတာဝန်ရှိသူကပြောဆိုလိုက်ပါတယ်။သမရက2013အကုန်မှာယုံကြည်ချက်ကြောင့်အကျဉ်းချခံရသူမရှိစေရလို့ကတိပေးပြောဆိုပြီးတဲ့နောက်မှာပဲ2014အကုန်မှာနိုင်ငံရေးအကျဉ်းသားရာကျော်ရှိလာနေတဲ့အတွက်တက်ကြွလှုပ်ရှားသူတွေကနိုင်ငံလွတ်မြောက်ရေးလှုပ်ရှားမှုတွေလှုပ်ဆောင်နေကြပါတယ်။အခြေအနေအသေးစိတ်ကိုဆက်သွယ်စုံစမ်းထားတဲ့မဆုမုံကပြောပြပေးပါမယ်။
ဟုတ်ကဲ့ပါ။သမရဦးသိန်းစိန်ရဲ့လမ်းညွှန်ချက်နဲ့ပြည်ထောင်စုဝန်ကြီးဦးစိုးသိန်းဦးဆောင်ပြီးပြည်ထောင်ရေးဝန်ကြီးဌာနနိုင်ငံတော်ရှေ့နေချုပ်ယုံအထူးစုံစမ်းစစ်ဆေးရေးအဖွဲ့အကျဉ်းဦးစီးဌာနမြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်နဲ့နိုင်ငံရေးအကျဉ်းသားဟောင်းတွေပါဝင်တဲ့လက်ကျန်နိုင်ငံရေးအကျဉ်းသားများစီစဉ်ရေးကော်မတီကိုဖွဲ့စည်းပြီးတော့နိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးစီစဉ်ဆောင်ရွက်နေကြတာပါ။ဒါပေမဲ့ပြီးခဲ့တဲ့နှစ်2014ခုနှစ်အတွင်းမှာကိုနိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးစီစဉ်ဆောင်ရွက်မှုတွေအားနည်းလာတယ်လို့နိုင်ငံရေးအကျဉ်းသားလှုပ်ရှားသူတွေနဲ့ပူးပေါင်းဆောင်ရွက်မှုကမရှိသလောက်ဖြစ်လာတယ်လို့လက်ကျန်နိုင်ငံရေးအကျဉ်းသားများစစ်စစ်ရေးကော်မတီအဖွဲ့ဝင်လည်းဖြစ်နိုင်ငံရေးအကျဉ်းသားကူညီဆောင်ရှောက်ရေးအသင်း AAPBB ရဲ့တွဲဖက်အတွင်မှုကိုဘူကြီးက VOA မြန်မာပိုင်းကိုပြောပါရယ
်2014ထဲမှာအစည်းအဝေးတုန်းကခေါ်တယ်နောက်ဆုံးခေါ်တာဇူလိုင်လထဲမှာခေါ်ပါရယ်အဲ့ဒီနောက်ပိုင်းတွေကနေပြီးတော့ကော်မတီအစည်းအဝေးမခေါ်ဖြစ်ပါဘူးမခေါ်ဖြစ်တယ်ဘယ်လောက်ထိဆိုးတယ်ဆိုတော့သမရယုံကိုကျွန်တော်စာပို့ရင်တော့မဟုတ်အခုကအီးမေးလ်ပြန်တဲ့အဆင့်ကိုဒိုင်းရက်စပွန်လုပ်တဲ့အဆင့်ကိုမရှိဘူးဆိုတော့ကော်မတီအနေနဲ့တော့အခုနာမည်ပဲရှိပါတယ်အလုပ်ကတော့ဘာမှမဖြစ်ပါဘူးသမရကလက်ကျန်နိုင်ငံရေးအကျဉ်းသားစီစဉ်ရေးကော်မတီဖွဲ့တဲ့အခါကျတော့ကျွန်တော်တို့ပိတ်တယ်ပိတ်တဲ့ကောင်မှာကျွန်တော်တို့ကအားပြတ်တရောနဲ့တတိကျကျပူးပေါင်းဆောင်ရွက်မှုလုပ်ပါတယ်ဒါပေမဲ့ကျွန်တော်တို့မျှော်လင့်ထားတဲ့အတိုင်းမဖြစ်မလာဘူး2014ခုနှစ်မှာဆိုလို့ရှိရင်အစိုးရဘက်ကနေပြီးတော့နိုင်ငံရေးအကျဉ်းသားနဲ့ပတ်သက်တဲ့ကိစ္စကိုဆွေးနွေးဖို့ကိုတော့စိတ်ဝင်စားတဲ့ပုံစံမျိုးလေးဖြစ်လာတယ်ဒါဟာဟိုကောင်းတဲ့အလားလားတော့မဟုတ်ပါဘူ
းလက်ကျန်နိုင်ငံရေးအကျဉ်းသားနောက်ဆုံးစည်းရင်းပြည့်စုချက်အရာအကျဉ်းချသူ160နီးပါးရှိပြီးလက်ရှိတရားစွဲဆိုခံထားရလို့အမှုရင်ဆိုင်နေရာဆဲတက်ကြွလှုပ်ရှားသူတွေနဲ့တောင်သူလယ်သမားတွေကယာနဲ့ချီရှိတယ်လို့ကိုဗိုလ်ကြီးကဆက်ပြောပါတယ
်ကျွန်တော်တို့စည်းရင်းရတော့159ယောက်ရှိပါတယ်ဆိုတော့မနေ့ကဒီလယ်သမား9ယောက်တက်သွားတော့159ယောက်ချက်နေအမှုရင်ဆိုင်နေရတဲ့ activist တွေက203ယောက်ရှိပါတယ်ကျေဘွေးရတော့ရာဘောမျိုးတော့ရှိတယ်တိကျမသိရသေးဘူ
းတမရဦးသိန်းစိန်က2013နှစ်ကုန်ပိုင်းမှာယုံကြည်ချက်ကြောင့်အကျဉ်းချခံရသူမရှိစေရဆိုပြီးတော့ဂရီပေးပြောဆိုထားခဲ့ပေမဲ့2014နှစ်စန်းပိုင်းကနေစလို့2014နှစ်ကုန်ပိုင်းအထိအကျဉ်းသား10ခန်းကနေရာခန်းအထိတိုးများလာတယ်လို့နိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးလှုပ်ရှားသူနိုင်ငံရေးအကျဉ်းသားဟောင်းကိုဘာမျိုးသိန်းကပြောပါတယ်
2013မှာဦးသိန်းစိန်ကတော့အကုန်လှုပ်ပြီးမယ်လို့ပြောတယ်ဒါပေမဲ့2013ကုန်တဲ့အခါမှာနိုင်ငံရေးအကျဉ်းသား30ခန်းပေါ့နော်320တော့တော့ကျန်တယ်2014မှာတက်တိုက်ပေါ့တက်တိုက်ဆိုတာဖွဲ့ပြီးအောင်မဆိုရင်တောင်တွေသမားရေးကိစ္စတွေမှာဆောင်ရွက်တဲ့သူတွေများတယ်နောက်တစ်ခုကသတင်းမီဒီယာသမားတွေများတယ်အလုံး150လောက်ကျန်တယ်ဆိုတာအဲ့ဒီရေးကိစ္စများပိုများသွားတာနောက်တစ်ထပ်ပြီးတော့နိုင်ငံရေးလှုပ်ရှားမှုလုပ်တဲ့လူတွေပေါ့လေဟိုကိုနေမျိုးစဉ်လိုပုံကိုမျိုးတွေပေါ့လေအဲ့ဒါတွေလည်းများတယ်ပေါ့
2015ခုနှစ်ဟာနိုင်ငံရေးအရထူးခြားမဲ့နှစ်လို့သမရကပြောဆိုထားတယ်လို့တိုင်းရင်းသားလက်နက်ကိုင်တွေနဲ့လည်းပြည်တွင်းငြိမ်းချမ်းရေးဆောင်ရွက်နေတဲ့အချိန်မှာဒီမိုကရေစီရဲ့လူ့ခွင့်ရေးတက်ကြွလှုပ်ရှားသူတွေအပေါ်ပုံမှန်မျိုးစုံတက်ပြီးတော့မတရားဖိနှိပ်ဖန်ဆီးအရေးယူမှုတွေရှော့ချပေးဖို့နိုင်ငံရေးအကျဉ်းသားဟောင်းတွေကတောင်းဆိုပါတယ
်။ဒီကြီးဆုံးအချိန်တစ်ခုပေါ့ဒီကြီးဆုံးအချိန်တစ်ခုဆိုတာနော်ပြည်တွင်းငြိမ်းချမ်းရေးအတွက်ကိုဥတည်ပြီးတော့လက်နက်ကိုင်တော်လှန်နေကြတဲ့အဖွဲ့အစည်းတွေနဲ့တော့နိုင်ငံချင်းနိုင်ငံချွတ်စကားပြောဆွေးနွေးနေကြပြီးငြိမ်းချမ်းရေးရဖို့ဆိုတဲ့အဲ့နောက်တစ်ခုကအရေးကြီးတာက2015ခုနှစ်ထရီကော်ပိုရိတ်အတွက်ရှုတင်ပြင်ဆင်နေကြပြီသက္ကဒီလိုကာလာမျိုးမှာနိုင်ငံရေးနဲ့ပတ်သက်ပြီးရောဖန်ဆင်းမှုပေါ့စိတ်သိမှုတွေကမရှိတော့ဘူးအများဆုံးပြည့်ပြည့်တင်ပြီကျွန်တော်ဒီမှာထရီသိမျက်မှုပေါ့နိုင်ငံရေးအင်အားစုတွေနဲ့အခုကကြားမှာထရီသိမျက်မှုအရေးကြီးဒီပေါ်လို့နေပြီလို့နေချိန်မှာနိုင်ငံချင်းသားတွေတော့မရှိသင့်တော့ဘူးเนาะအားလည်းပြောချင်တာ
ပဲမြန်မာနိုင်ငံအဝန်အကျဉ်းတောင်တွေတဲ့ကနိုင်ငံရေးအကျဉ်းသားတွေရဲ့အမိတွေကိုနိုင်ငံရေးအကျဉ်းသားဟောင်းတွေကသူတို့ရဲ့လဝါပြင်ပေါ်မှာရေးပြီးတော့ချက်ချင်းလွတ်ပေးဖို့နိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးလှုပ်ရှားမှုတရက်ကိုလည်းနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းနဲ့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့တို့ပူးပေါင်းပြီးတော့၃ရက်ကြာလှုပ်ဆောင်လှုပ်ရှားနေခြင်းလည်းဖြစ်ပါတယ်ရှင်